Welcome to the Voice of America in Burmese.
Mingala nya ne khe ma to ta shin mya shin. American bi dong su myo raw Washington DC ga ne VOA Myanmar bai season ye 2016 khune January la 29 ye taw cha ne nya ne khin 6 nai khwe ya ne 9 nai di season ne go line to meter 1925 ro ga ne dai ye thau lwin ni ba bi. မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ Republican ကိုယ်စားလှယ်လောင်းတွေပါတီကိုစားပြုသမရလောင်းအကျိုးရွေးချယ်ပွဲမတိုင်ခင်နောက်ဆုံးစကားစစ်တူပွဲလုပ်ပါတယ်စီကာဗိုင်းရပ်စ်ပိုးအရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အစည်းအဝေးလုပ်ဖို့အစီအစဉ်ထားပါတယ်မြောက်ကိုရီးယားဟာဒုံးကျည်ဒဇင်ဆန်သက်ပြစ်လုပ်ဖို့ပြင်နေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေယုံကြည်နေကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပါရှင်မကြခင်စတင်တော့မယ့်လွတ်တော်တဲ့အတွက်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာရီကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်လိုက်တဲ့အဆိုပြုစည်းရုံးနဲ့ပတ်သက်ပြီးလွတ်တော်အမတ်အသီးသီးဘလို့သဘောထားရရှိနေပါသလဲ
အဲ့တော့ပြည်တော်စုပါတီကြီးတွေလုံးမှုခုကလေးကဖြန့်ကျက်နေပြီဆိုရင်ကျွန်တော်တိုင်းသားပါတီများရဲ့ရှင်သာမှုဥမာ majority seat စုခုကိုတဆန်ရပြင်းနေမှာရပါလျက်
အမျိုးရလွတ်တော်ဒုတိယဥက္ကဋ္ဌနေရအတွက်အဆိုပြုခံရတဲ့ရခိုင်အမျိုးသားပါတီကဦးအေးတာအောင်ပါရှင်အပြည့်စုံတော့မကြခင်ကြားရမှာပါဒါအပြင် NLD ပါတီအဆိုရတစ်ဖွဲ့စည်းတဲ့အခါတမရရဲ့လုတ်ပိုင်ခွင့်နဲ့တာဝန်ပေးရင်ထားဆောင်မှုအသင့်ရှိတယ်လို့သူရဦးရှိမန်းကပြောဆိုတဲ့သတင်းနဲ့ပြည်တော်စုလွတ်တော်မှာပြောကြားတဲ့အမျိုးရလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ရဲ့ပျော်ရွှင်ရီမောစရာနှုတ်ဆက်စကားအကြောင်းတွေကိုနောက်ပိုင်းမှာတင်ပြတော့မှာပါခုအရင်ဆုံးတော့တောက်ကြနေနောက်ဆုံးရသတင်းတွေကိုကုကြကြသိန်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်
Republican Party ကိုစားပြုသမရယူကောက်ပွဲဝင်ဝင်ရဖို့ကြိုးစားနေသူတွေတနင်္လာနေ့ကြာရင်လုံးမဲ့ Iowa Caucus Party တွင်အကျိုးယူကောက်ပွဲမတိုင်ခင်မှာနောက်ဆုံးစကားဆစ်ထိုးပွဲလုပ်ပါတယ်။ဒါပေမဲ့လည်းယူကောက်ပွဲဝင်မဲ့သူတယောက်ယောက်တွေဒီပွဲကနေထောက်ခံမဲ့ပိုရလာမလားဆိုတာကတော့မသိနိုင်သေးပါဘူး။ Caucus အကျိုးယူကောက်ပွဲဟာလာမဲ့သမရယူကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်ဘယ်သူဖြစ်မဲ့ဆိုတာကိုရွေးချယ်ကြမယ်ပွဲပါ။ကြာသပတေးနေ့ညပိုင်းကလုပ်တဲ့စကားဆစ်ထိုးပွဲကိုကမကထပြုကျင်းပပေးတဲ့ Fox သတင်းဌာနနဲ့အငင်းပွားတာကြောင့်ကိုယ်စားလှယ်လောင်းလူတွေထိတ်ကပြေးနေတဲ့ Donald Trump ကစကားဆစ်ထိုးပွဲမှာမပါပါဘူး။အဲဒီအစားစကားစစ်တူပွဲလုပ်တဲ့နေရာနဲ့မိနစ်ပိုင်းမဲ့ဝေးတဲ့နေရာမှာစစ်ပြန်တွေအတွက်ရံမုံငွေရှာပွဲတစ်ခုကိုလုပ်ပါတယ်။ဒါပေမဲ့လည်းစကားစစ်တူပွဲမှာတော့သူနဲ့ပတ်သက်ပြီးပြောဆိုတာတွေရှိခဲ့တာပါပဲ။စကားစစ်တူပွဲရဲ့အခမ်းအနားမှုကတော့မှ Mr. Trump မတက်တာနဲ့ပတ်သက်ပြီးပြောဆိုဖို့ကိုယ်စားလှယ်လောင်းတွေကိုတွန်းအားပေးပါတယ်။အဲဒီနောက်ပိုင်းမှာတော့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားလူမျိုးရေးတို့ကိစ္စရပ်တွေပေါ်ကိုယ်စားလှယ်လောင်းအသီးသီးကသူတို့သာသမရဖြစ်လာရင်ဘယ်လိုလုပ်မလဲဆိုတာတွေကိုပြောဆိုကြပါတယ်။တနင်္လာနေ့လုံးမဲ့ Iowa Caucus မတိုင်ခင်နောက်ဆုံးထွက်ထားတဲ့လူထုသဘောထားစစ်တမ်းအများစုမှာတော့ Mr. Trump ကဥဆောင်နေစေဖြစ်တာကြောင့်ကျန်တဲ့ကိုယ်စားလှယ်လောင်းအသီးသီးဟာသူ့ကိုကြော်ဖြတ်နိုင်မှုစူးစမ်းနေကြပါတယ
်။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတဟာဒီမိုကရက်ဘက်ကဖြစ်မယ်ဆိုတာသိကြတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီမိုကရက်ပါတီတွေကိုပြောလိုက်ပါတယ်။တကယ်လို့များမြေမြဖြစ်နေတယ်ဆိုရင်တော့သမ္မတအိုဘားမားကဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရမှာဖြစ်ပြီးတော့သူ့ကိုဆက်ခံမဲ့သူဟာဒီမိုကရက်သမ္မတတူဦးဖြစ်မယ်လို့ကြားသောနေ့နေ့တုန်းကဝါရှင်တန်မြို့တော်မြောက်ဘက်မှာရှိတဲ့ဘယ်တီမိုးမြို့မှာပြောသွားတာပါ။သူရဲ့ခံမှန်းချက်အပေါ်ယုံကြည်မှုရှိကြောင်းဘာကြောင့်လဲဆိုတော့ဒီမိုကရက်တွေဟာအမေရိကန်ပြည်သူတွေရဲ့လိုအပ်ချက်တွေကိုအလေးထားလှုံ့ဆော်ပေးနေတာကြောင့်ဖြစ်တယ်လို့သမ္မတကဆိုပါရယ်ဒီမိုကရက်ပါတီကလွှတ်တော်အမတ်တွေရဲ့နှစ်ပတ်လည်တွေ့ဆုံပွဲမှာသမ္မတကအမိန့်ကုန်ပြောသွားတာပါနိုင်ငံရေးသမားတွေဟာမွတ်စလင်တွေကိုပုတ်ခတ်တာဒါမှမဟုတ်အမေရိကန်တွေတူဦးနဲ့တူဦးတစ်ဖွဲ့နဲ့တစ်ဖွဲ့ရန်လိုအောင်လှုပ်တာမျိုးဟာကမ္ဘာတဝန်းမှာအမေရိကန်ရဲ့ခေါင်းဆောင်မှုကိုအားကောင်းစေမှာမဟုတ်ဘူးလို့ Republican Party ကိုယ်စားလှယ်သမ္မတရွေးချယ်ပွဲဝင်ခွင့်ရဖို့ကြိုးစားနေတဲ့ဒေါ်နာထရမ့်ကိုထိုးနှက်တဲ့အနေနဲ့သမ္မတအိုဘားမားကပြောသွားတာဖြစ်ပါရဲ့ရှင်
။ဇီကာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးတစ်ခုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာလုပ်ဖို့စီစဉ်ထားပါတယ်။ချိန်ကနေတဆင့်ဖြစ်တဲ့ဗိုင်းရပ်စ်ပိုးဟာစိုးရိမ်စရာကောင်းလောက်တဲ့နှုံနဲ့ပြန့်နှံ့နေတယ်လို့ WHO ညွှန်ကြားရေးမှူးကပြောလိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အစည်းအဝေးလုပ်ဖို့စီစဉ်ထားတာပါ။အမေရိကတိုက်ကလူသန်းပေါင်းများစွာဒီရောဂါပိုးတင်ထားနိုင်ခြင်းရှိတယ်လို့ WHO ကသတိပေးထားပါတယ်။ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာနှေးကွေးသွားစေဖို့နဲ့တားဆီးဖို့သမယိုးကြရောသမယိုးကြမဟုတ်တဲ့နိလန်တွေကိုပါတုံးပြီးတော့တာဝန်ရှိသူတွေလှုပ်ဆောင်နေပါတယ်။ငွေကင်းစကလေးငယ်တွေမှာပါလာတဲ့ချိုးရင်းချက်တွေဟာဒီယောဂပိုးနဲ့ဆက်ဆံနေပါတယ်။ Honduras နိုင်ငံမှာ virus ပိုးဖြစ်စေနိုင်တဲ့နေရာအရင်းမြစ်တွေကိုမှိုင်းတိုက်တဲ့ကားတွေနဲ့နှိမ့်နေနေပါတယ်။ဒါအပြင်ကိုဝန်ဆောင်မိခင်တွေကိုပညာပေးလှုံ့ဆော်တဲ့လုပ်ငန်းတွေကိုလည်းလုပ်နေပါတယ်။ဒီ virus ပိုးကြောင့်တချို့ငွေကင်းစကလေးငယ်တွေရဲ့ဥကောင်းအရွယ်စားသေးငယ်နေတယ်လို့အုံနောက်အရွယ်စားဟာလည်းပုံမှန်ထက်သေးငယ်သွားတယ်လို့ဆရာဝန်တွေကပြောပါတယ်။အဆဘရူတာဝန်ရှိသူတွေကတော့ဇီကာဗိုင်းရပ်စ်ပိုးသက်ဆောင်နိုင်ခြင်းရှိတဲ့ပိုးလောက်လန်းတွေကိုငါးတွေကစားပြစ်အောင်လုပ်ပြီးတော့ရှင်းနေပါတယ်။အဆဘရူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးမပြန့်ပွားအောင်လုပ်တဲ့အဲ့ဒီနည်းလမ်းကိုတခြားနိုင်ငံတွေမှာလိုက်လို့မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့နေတဲ့ဘရာဇီးလိုနိုင်ငံမျိုးတွေကိုခီးမသွားကြဖို့အမေရိကန်ရောဂါပိုးထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကကိုယ်ဝန်ဆောင်မိခင်တွေကိုတတိပေးထားပါတယ်။
ပြင်သစ်သမ္မတဖရန်ဆွာအော်လွန်ကပြင်သစ်နိုင်ငံကိုအလဲပသွားရောက်တဲ့အီရန်သမ္မတဟာဆန်ရိုဟာနီနဲ့ပဲရစ်မြို့ကအယ်လီစီနန်းတော်မှာဂျာတာပရေးနဲ့ကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဝါဒကိုနှစ်နိုင်ငံပူးရဲတိုက်ခိုက်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာငြိမ်းချမ်းရေးကိုကာကွယ်တဲ့အနေနဲ့အကြမ်းဖက်ဝါဒကိုအတူတကွတိုက်ခိုက်ချေမှုန်းသွားမဲ့သူတို့ရဲ့စိတ်အားထက်သန်မှုကိုနှစ်နိုင်ငံသမ္မတတို့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြသသွားခဲ့ပါတယ်။ပြင်သစ်နဲ့အီရန်နှစ်နိုင်ငံအပြင်ဒေသအတွင်းနိုင်ငံတွေအတွက်ပါအကျိုးရှိမယ်လို့မျှော်လင့်တဲ့နိုင်ငံခြားဆက်ဆံရေးအခမ်းအနားတစ်တခုကိုဖွင့်လှစ်နိုင်ခဲ့တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လွန်ကပြောပါတယ်။ဒီဒေသဟာကတ်ဆိုးရေခံရပြီးလူသားတွေလည်းကန်ဆိုးမိုးမောင်ကျမှုတွေနဲ့စစ်ပွဲပြည်ပခါတွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေခံနေကြရတယ်ဆိုတာကိုအားလုံးသိကြတယ်လို့ဖရန်ဆွာအော်လွန်ကပြောပါတယ်။ဗီယက်နမ်ဆွေးနွေးပွဲကရလာတဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ပေါ်မှာရိုးရိုးသားသားနဲ့အကောင်အထည်ဖော်ကြဖို့ဟာအရေးကြီးဆုံးဖြစ်တယ်လို့ဖရန်ဆွာအော်လွန်ကထောက်ပြပါတယ်။စီးပွားရေးယဉ်ကျေးမှုနဲ့ပညာရေးကဏ္ဍတွေမှာလည်းပြင်သစ်နိုင်ငံကအီရန်နိုင်ငံနဲ့လက်တွဲဆောင်ရွက်နေတယ်လို့အော်လွန်ကပြောပါတယ်။အီရန်နဲ့ဆော်ဒီအရေဗီယာတို့နှုတ်နှစ်ဖက်တန်တမန်ရေးတင်းမာမှုတွေကိုဖြေလျှော့ဖို့လဲပြင်သစ်သမ္မတဖရန်ဆွာအော်လွန်ကတိုက်တွန်းခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယိုကနေတောက်ကြညနေဘက်သတင်းတွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားနိုင်ငံဟာနောက်သတင်းပတ်အတွင်းမှာဒုံးကျည်တစဉ်ပြစ်လွတ်ဆန်းသက်ဖို့ပြင်ဆင်နေတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကတိတ်တဆိတ်ပြောဆိုနေကြပါတယ်။ဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတယ်လို့ယူဆနိုင်တဲ့လှုပ်ရှားမှုမျိုးတွေမြောက်ကိုရီးယားကလုပ်နေတာကိုတွေ့ထားတယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူက Reuters သတင်းဌာနကိုပြောပါတယ်။အဲဒီလိုပြစ်လွတ်မှုမျိုးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ဒုံးကျည်ဂျာဖြတ်စနစ်ကိုအသင့်ပြင်ထားဖို့ဂျပန်ဆိုရကဒီကနေ့ညွှန်ကြားချက်ထုတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်ပိုင်းထုံချန်ဂရီစခန်းကနေတာဝေးပြစ်ပက်ထင်းတုံးကြီးတစ်စင်းကိုပြစ်လွတ်ဖို့ပြင်ဆင်နေပုံရတာကိုဂျိုဒူးကရိုက်ယူထားတဲ့ရုပ်ပုံတွေကပြနေတယ်လို့ဂျပန်သတင်းဌာနတွေကအစောပိုင်းမှာဖော်ပြပါတယ်။အဲဒီစခန်းကနေကီလိုမီတာ1000ကျော်အထိရောက်နိုင်တဲ့ပက်ထင်းတုံးကြီးတွေကိုဆန်သက်ပြစ်လွတ်ခဲ့မှုပါတယ်။တုံးကြီးတွေဟာအာကာသထဲကိုဂျိုဒူးတွေလွှတ်တင်ဖို့အတွက်သုံးတဲ့ရော့ကက်ဒုံးယဉ်တွေဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဟာဂျပန်နဲ့အမေရိကန်ကိုတိုက်ခိုက်တာမှာအသုံးပြုနိုင်တဲ့ဒုံးကြီးတွေကိုထုတ်လွှတ်ဖို့ဆန်သက်နေတယ်လို့တောင်ကိုရီးယား၊အမေရိကန်နဲ့တခြားနိုင်ငံတွေကတန်တရားရှိနေတာပါ။
IS အစွန်းရောက်တွေရဲ့လှုပ်ရတွေကိုလေးပြားနဲ့တခြားနိုင်ငံတွေမှာထိတိုးချက်ပြီးတံပြန်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုညွှန်ကြားထားပါတယ်။ IS အကြံဖက်သမားတွေဟာဘယ်နိုင်ငံမှာပဲပုံနေပါစေလိုအပ်မယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်တိုက်ခိုက်ချေမှုန်းသွားမှာဖြစ်တယ်လို့သမ္မတကအလေးပေးပြောဆိုသွားပါတယ်။လေးပြားနိုင်ငံမှာ IS အဖွဲ့ရဲ့လွှမ်းမိုးမှုပေါ်သမ္မတအိုဘားမားရဲ့စိုးရိမ်ချက်အတိုင်းသူလဲသဘောတူတယ်ဆိုတာကာကွယ်ရေးဝန်ကြီး Ash Carter ကကြားသာပရင်းနဲ့စောပိုင်းမှာပြောပါတယ်။IS တိုက်ခိုက်ရေးသမားတွေဟာငွေကြေးပုံမရရှိဖို့အတွက်အခွန်ကောက်ယူတာတွေနိုင်ငံခြားသားတပ်သားရှာဖွေစုဆောင်းတာတွေနဲ့တင်နန်းစခန်းဖွင့်လှစ်တာတွေကနေတဆင့်လေးပြားမှာအခိုင်အမာခြေကုပ်ရယူနိုင်ဖို့အတွက်စူးစမ်းနေကြတယ်လို့ဖေနဂွန်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုခဲ့ပါတယ်ကြီးမားတဲ့နယ်မြေဒေသတွေကိုသိမ်းယူနိုင်ဖို့အီရတ်နဲ့ဆီးရီးယားမှာလှုပ်ခဲ့တဲ့နီလန်အတိုင်းပဲ IS တွေလုံနိုင်အောင်ခွင့်ပြုလို့မဖြစ်ဘူးလို့မစ္စတာကာတာကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ IS အကြမ်းဖက်သမားတွေကိုဆက်လက်တိုက်ခိုက်ချေမှုန်းသွားမှာဖြစ်ပြီးအထူးသဖြင့် IS တွေကသူတို့အတွက်လုံခြုံမှုရှိတဲ့နေရာအဖြစ်စူးစမ်းလှုပ်ဆောင်နေတဲ့လေးပြားလိုအစိုးရအုပ်ချုပ်မှုအားနည်းတဲ့နေရာတွေမှာတိုက်ခိုက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုသွားပါတယ်ရှင်
။ဂျပန်ဘ ഹു ဘန်ကအတိုးနှုန်းကိုအနှုတ်၃ဒသမ၁ရာခိုင်နှုန်းသတ်မှတ်ဖို့ရုတ်တရက်ဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာဘဏ်အငွေတွေအပေါ်အတိုးနှုန်းကိုဒီမတိုင်ခင်ကဒသမ၁ရာခိုင်နှုန်းနဲ့နည်းနည်းလေးပဲပေးထားတဲ့ဗဟုဘဏ်မှာလက်ရှိငွေအပ်ထားတဲ့ဘဏ်လုပ်ငန်းတွေပေါ်တက်ရောက်စီမှာပါ။ရေနံဈေးနှုန်းနောက်ထပ်ကျမယ်အလားအလာတရုတ်အပါအဝင်ထွန်းသစ်ဆစီးပွားရေးနိုင်ငံတွေမှာမကြီးမရာအခြေအနေစီးပွားရေးဆိုင်ရာယုံကြည်မှုနဲ့လူတွေရဲ့ကြဆင်းနေတဲ့စိတ်အခံပျောက်သွားအောင်လုပ်ဖို့နှောင့်နှေးသွားစေနိုင်တဲ့ကမ္ဘာလုံးဆိုင်ရာဈေးကွက်မတိမငြိမ်ဖြစ်နေတာစတဲ့အန်ဒရယ်တွေရှိနေတယ်လို့ဂျပန်ဘဟုဘဏ်အုပ်ချုပ်ရေးမှူးဟာရူဟီကုကုရိုဒါကတူချိုမျိုးတော်မှာသတင်းတော်တွေကိုပြောပါတယ်။လိုအပ်တယ်လို့ဆုံးဖြတ်တယ်ဆိုရင်အတိုးနှုန်းကိုအနှုတ်ရာဂိုင်နှုန်းထပ်ပြီးလျှော့ချမယ်လို့ဗဟိုဘဏ်အဖွဲ့ဝင်တွေက9မဲ4မဲနဲ့ဒီကနေ့မှမဲခွဲဆုံးဖြတ်ပြီးတဲ့နောက်ထုတ်ပြန်ချက်ထဲမှာသတိပေးထားပါတယ်။အတိုးနှုန်းကိုအနှုတ်ရာဂိုင်နှုန်းသတ်မှတ်တာဟာတာမန်နားလည်ချက်နဲ့ဆန့်ကျင်တဲ့သဘောမျိုးတော့ရှိပါတယ်။ဆိုလိုတာကတော့ဘဏ်တော်ငွေကြေးအဖွဲ့အစည်းတွေဟာဗဟိုဘဏ်မှာထားတဲ့သူတို့ရဲ့အငွေတွေအတွက်အတိုးနှုန်းရမယ်စာဘဏ်မှာငွေဆက်ထားဖို့သူတို့ကငွေပြန်ပေးရတဲ့သဘောပါ။ဒီရတာကတော့ဘန်တွေအနေနဲ့ပိုးပြီးလွတ်လွတ်လပ်လပ်ငွေထုတ်ချေးဖို့အားပေးတဲ့သဘောဖြစ်ပါတယ်။ ဂျပန်ဘူဘန်ကနေအတူနှုံးကိုအနှုတ်ရကိုင်းနှုံးသတ်မှတ်မယ်လို့ရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်အာရှဒေသအစုရှယ်ယာစီးတွေဒီကနေ့တည်တည်တသာပဲတက်သွားပါတယ်ဂျပန်ဘူဘန်ရဲ့အခုကြေညာချက်ကြောင့်ကမ္ဘာမှာတတိယအကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံမှာငွေထုတ်ချေတာတွေအချိန်အဟုန်နဲ့ဖြစ်လာမယ်သဘောရှိပါတယ်တိုကျိုမြို့နိကေးအစုရှယ်ယာညွန်ကင်ဟာတနေကုန်တက်လိုက်ကျလိုက်နဲ့ဖြစ်နေပြီးတဲ့နောက်နောက်ဆုံးမှာ 1.8 ကိုင်းနှုံးအတက်နဲ့ဈေးပိတ်ပါတယ်ဟောင်ကောင်ရဲ့ဟန်ဆန်အစုရှယ်ယာညွန်ကင်ဟာဒီကနေ့အတွက် 1.5 ကိုင်းနှုံးအတက်ပြပေးမိတယ်။တလလုံးအနေနဲ့ဆိုရင်တော့ 100 ကိုင်းနှုံးလောက်ဈေးကျထားတာပါ။ရှန်ရဲစုပေါင်းညွန်ကင်ဟာလည်း 3.1 ကိုင်းနှုံးအတက်နဲ့ဈေးပိတ်ပါတယ်။ဒါပေမဲ့လည်းရှန်ရဲစုပေါင်းညွန်ကင်ဟာ 22 ကိုင်းနှုံးကျော်အရှုံးပြထားတာပါ။ဆစ်ဒနီ၊စင်ကာပူ၊မနီလာနဲ့တိုင်ပေဈေးကွက်တွေမှာလည်း 200 ကိုင်းနှုံးစီလောက်အတက်နဲ့ဈေးပိတ်ပါတယ်။ဥရောပဈေးကွက်မှာမနက်ပိုင်းအရောင်းဝယ်ချိန်တွင်အာရှဈေးကွက်တိုင်းအတက်ပြနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကချဲလင်ဂျာအဂတလွန်မြတ်ရင်ပေါက်ကွဲပြတ်ကျသွားတဲ့အထိမ်းအောက်မီတရီယာအမှတ်တရပွဲတစ်ခုကိုဖလော်ရီဒါပြည်နယ်ကာနာဗာရယ်အငူကအမေရိကန်လေကြောင်းနဲ့အဂတစီမံခန့်ခွဲရေးဌာန NASA ရုံးမှကြာတာပြီးနေ့ကကျင်းပပါတယ်။အဲ့ဒီအဂတလွန်မြတ်ရင်ပြတ်ကျတဲ့ဖြစ်ရပ်မှာအဂတရင်မှု5ဦးစလုံးတည်ဆုံသွားတာပါ။1958ခုနှစ်မှာ NASA ကထူထောင်ခြင်းကလေးကတာဝန်ထမ်းဆောင်ရင်းတည်ဆုံသွားတဲ့အဂတရင်မှုတွေနဲ့အဂတလုပ်ငန်းဆိုင်ရာလူသားတွေရဲ့ဆွေမျိုးသားချင်းရာပေါင်းများစွာအဲ့ဒီအောက်မီပွဲအခမ်းအနားကိုတက်ပါတယ်။ Challenger လွန်မြတ်ရင်ကိုလွှတ်တင်လိုက်ပြီး83စက္ကန့်မှပြတ်ကျသွားတာကိုလူသားမောင်များစွာရုံးနေတဲ့ညကနေတွေ့ခဲ့ကြရပါတယ်။တည်ဆုံးသွားတဲ့အဂတယင်မှုတွေထဲမှာတူကတော့အမေရိကန်ရဲ့ပထမဆုံးအရက်ဖက်အဂတယင်မှုဖြစ်သူចောင်းဆရာမခရစ်စတန်မက်ဂေါလစ်ဖြစ်ပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းထိတ်တန့်ရသတင်းတွေကိုကုချကျော်သိန်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါရှင်။လွတ်တော်တစ်အတွက်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာရီနဲ့ပတ်သက်တဲ့သတင်းမိတ်ဆက်မှကြားခဲ့ရတာကရခိုင်အမျိုးသားပါတီကဦးရဲတောင်ရဲ့အတန်းမဟုတ်ပဲနဲ့ဒေါက်တာအေးမောင်ရဲ့အတန်းဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနိုင်တရိုက်နားဆင်နိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားမှာပါ။ပြည်တော်စုလွတ်တော်မှာပြောကြားတဲ့အမျိုးရာလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ရဲ့နှုတ်ဆက်စကားဟာဒီကနေ့လွတ်တော်ကိုယ်စားလှယ်ရေးကြားမှာပျော်ရွှင်ရည်မောစရာဖြစ်ခဲ့ရတယ်လို့ရုပ်သံနဲ့ Facebook ကတစဉ်လူထုကြားလင်းမြန်ပြန့်နှံ့သွားခဲ့ပါတယ်။ဒီလိုပြန့်နှံ့သွားစီတာကတော့ဦးခင်အောင်မြင့်ကတောင်ဆန်းစုကြည်နဲ့ပြည်တော်စုလွတ်တော်နာယကသူရဦးရှင်မန်းအပါအဝင်လွတ်တော်ကိုယ်စားလှယ်ရေးနဲ့ပတ်သက်လို့အရှင်းဖောက်ပြောဆိုနှုတ်ဆက်လိုက်တာကြောင့်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ဟာပထမအကြိမ်လွှတ်တော်တက်တန်းရဲ့ပြည်ထောင်စုလွှတ်တော်နောက်ဆုံးကျင်းပတဲ့အစည်းအဝေးဖြစ်ပြီးဒီအစည်းအဝေးမှာပြည်ထောင်စုလွှတ်တော်နာယကဒုနာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌသက်ဆိုင်ရာပါတီနဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအကြံပြုဆွေးနွေးခဲ့တယ်လို့အသီးသီးကနှုတ်ဆက်စကားပြောကြားခဲ့ပါတယ်ဒီလိုအကြံပြုဆွေးနွေးတာနှုတ်ဆက်စကားပြောကြတာမှာတော့လွတ်တော်အတွင်းမှာရောလွတ်တော်ပြင်ပမှာပါလူအများကိုနှစ်သက်ရွှေမြူးစေခဲ့သူကတော့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပဲဖြစ်ပါတယ်ဦးခင်အောင်မြင့်က15မိနစ်ကြာပြောဆိုဆွေးနွေးရမှာပထမပိုင်း5မိနစ်လောက်မှာတော့9မိနစ်တာဖြတ်သန်းခဲ့တဲ့လွတ်တော်အတွင်းအတွေ့အကြုံတွေနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်အားနည်းချက်အနေနဲ့ကတော့ကိုပေါင်ကိုနှံထောင်းလို့ဖြစ်မှာဆိုတဲ့အတွက်တက်တက်တာတာပဲပြောနောက်လူတွေဝေဖန်ပါလိမ့်မယ်သို့တော့ဒီလိုစီစနစ်မှာအများသဘောတူတိုင်းမှန်တယ်လို့တစ်ချက်ချယူလို့မရဘူးဆိုရဲအတွေ့အကြုံတွေတော့ရှိခဲ့ကြပါတယ်ကျွန်တော်တို့တော်တော်ကိုယ်စားလှယ်တွေကမှားမိရင်လည်းအများရှိမှမှားကြောင်းဝန်ခံပြီးမမှားအောင်ချက်ချင်းပြင်နိုင်တဲ့တတိမတတ်သေးရင်လည်းမတတ်ကြောင်းဝန်ခံပြီးတတ်အောင်ကြိုးအားထုတ်တဲ့ဇွဲလုံးလောက်ဝိရိယရှိခဲ့ကြတာမှန်ပဲဖြစ်ပါတယ်အားသာချက်အနေနဲ့ပထမဆုံးချက်ကတော့ဒါလွှတ်တော်ဆဆချင်းကျွန်တော်တိုက်တွန်းခဲ့သလိုပဲလွှတ်တော်ရင်ရောက်လာတဲ့အခါမှာပါတီဆွဲပုဂ္ဂိုလ်ဆွဲဒေတာဆွဲလူမျိုးဆွဲဘာသာဆွဲမထားပင်နဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အချိုးအတွက်ရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့အခါမှာအထူးစည်းလုံးညီညွတ်သွားတာကိုတွေ့ရပါတယ
်လွတ်တော်အတွင်းမှာရေးရကော်မတီအသီးသီးကတက်တက်ကြွကြွဆောင်ရွက်ခဲ့တယ်လို့ဥပဒေကြမ်းပူးပေါင်းကော်မတီအနေနဲ့ဥပဒေပေါင်း229ခုကိုပြုစုခဲ့ပြီးအမျိုးသားစီမံကိန်းဥပဒေနိုင်ငံတော်အစိုးရရဲ့ဗန္ဒာငွေဂျာတုံးခံမှန်းချေဥပဒေအခွန်အခောက်ဆိုင်ရာဥပဒေတွေကိုလည်းသုံးသပ်စီရင်ခံတင်ပြနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။သူ့ရဲ့အကြံပြုဆွေးနွေးချက်တွေအပြီးနောက်ပိုင်းမှာတော့လွတ်တော်ကိုယ်စားလှယ်တချို့အပေါ်မှာအခုလိုအရှုံးဖောက်ပြောဆိုခဲ့ပါတယ
်။နှုတ်ဆက်စကားဆိုလို့ရှင်တော့အမှတ်တရလေးတွေလည်းပြောဖို့လိုမယ်ထင်ပါတယ်။ဒီထဲမှာတွေးမိတာလေးတွေကျွန်တော်တွေးခြင်းလဲနည်းနည်းပပတော့တွေ့ထားလေးရှိတာပေါ့။မြို့သားလွတ်တော်ကဒေါက်တာမြတ်ညာနာဆိုလွတ်တော်စတဲ့အချိန်မှာငငယ်ချောချောနဲ့ဒီနေ့ဒီစင်မော်တက်ဖို့ကျွန်တော်ရှိရဖြတ်ဖြတ်သွားတဲ့ခါမှာလက်ပြင်းလေးကုန်းပြီးတော့အဖိုးအိုပေါက်မြို့သားလွှတ်တော်ကစကားပြောအမြန်ဆုံးစုပေးကျင်တာတော့ဥဖုံးမြောက်မိနစ်20ပြီးတော့လည်းသူဆွေးနွေးကြတာအဆအဆုံးဘာမှနားမလည်လိုက်ပြန်ပြန်မေးရတယ်နောက်တစ်ယောက်ကတော့ညတော်စာပွဲတိုင်း negani de chen gu be nyin nei chai chai so ge bi ga ma yue ga bwe ga la ja ma a sei yong hlwan si ya me si pyo sa ga jwon twa lo wai mi lo play khan ya de u myan yin phit par
အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်လို့လည်းအခုလိုဆက်ပြီးပြောပါတယ်
။တော်ခင်ဆန်းလှိုင်ပေါ့။ပြောစုနေညစာစာပွဲတစ်ခုမှာသူကတတ်တတ်ရရသွေးချာပြင်လာတဲ့ခါကျတော့ကျွန်တော်ကဘသူများပါလေလို့ပြောတဲ့ခါမနေ့ကလက်ဖိတ်တိုင်းမယ်လို့ပြောထားတယ်ကျွန်တော်။အဲ့ဒီနေရာစာပြီးဒီနေ့ချီလုံးဝရှောင်နေတာ။အခုချိန်ထိဘာလက်ဖိတ်မှလည်းမတော့။ထို့အတူပဲဒေါ်ဆန္ဒမင်းနောက်နှစ်ပြောစုနေညစာစာပွဲမှာနာကားလို့ဝတ်လာတော့ဒီလိုလေးတဲ့လှတာပဲလို့ကျွန်တော်ပြောလိုက်ပါတယ်တိုးတော့ဒီနေ့ထိကိတ်မုတ်တစ်ချက်မှမရပါဘူးတဲနှစ်တဲ့ကူတိုင်းနှစ်တဲ့ကူတိုင်းကိတ်မုတ်ပို့ပေးတာတော့တော်ဆန်းစုကြည်ဖြစ်ပါတယ်ယေရှုရှင်ကြောင့်လည်းပြောပါတယ်အားလုံးထဲမှာအလှဆုံးလို့လည်းပြောရမှာဖြစ်ပါတယ
်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြည်တော်စုလွတ်တော်နာရကသူရဦးရွှေမန်းအပေါ်မှာလည်းအခုလိုပြောဆိုပြီးအားလုံးကိုနှုတ်ဆက်ခဲ့ပါတယ
်လွတ်တော်ကြီးတစ်ခုလုံးအုံအကျွဲဖြစ်အောင်ရပါခန့်နေအောင်ဘသူမှမနာရအောင်စီမံဖန်တီးသွားတာကတော့နိုင်ကြီးပါပဲဒါကြောင့်မို့လို့လေလွတ်တော်ကြီးကကျွန်တော်တို့တကယ်ကိုအစ်စ်တန်းမှီပြီးတော့တက်တက်ကြွတာဆောင်ရနေကြတာဖြစ်တဲ့ကြောင်းဂုံပြုပြောကြရင်လည်းလွမ်းနေမယ်နော်လို့လှုပ်ဆက်လိုက်ပါတယ်ကျေးဇူးတင်ပါတယ်
ပြည်တော်စုလွှတ်တော်နာယကသူရောဥရွှေမန်းကလည်းနောက်ဆုံးနှုတ်ဆက်စကားပြောကြရမှာမိမိမဲရှုံးလို့စိတ်မကောင်းဖြစ်ပေမဲ့ရွေးကောက်ပွဲမှာပြည်သူတွေအနိုင်ရကြောင်းပြည်သူတယောက်အနေနဲ့မိမိလည်းနိုင်ကြောင်းထည့်သွင်းပြောဆိုခဲ့ပြီးတဲ့နောက်မှာတော့ပထမအကြိမ်လွှတ်တော်တက်တန်းရဲ့ပြည်တော်စုလွှတ်တော်နောက်ဆုံးနေ့စည်းဝေးကိုရုပ်သိမ်းခဲ့ပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။ခုတော့သူရောဥရွှေမန်းရဲ့သတင်းစာရှင်းလင်းပွဲသတင်းတင်ပြပါမယ်။NLD ဦးဆောင်တဲ့အစိုးရတက်လက်ထက်မှာတောင်ဆန်းစုကြည်ဖက်ကတာဝန်ပေးလာတဲ့အပေါ်မှာလက်ခံသွားဖို့အသင့်ရှိတယ်လို့တောင်ဆန်းစုကြည်ဖက်ကလည်းသူ့ကိုအတုံးချလိုက်မယ်လို့ပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းကလွတ်တော်နောက်ဆုံးနေ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အသွင်ကူပြောင်းရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တောင်ဆန်းစုကြည်ကိုအတိုင်ပင်ခံအကြံပေးမှုတွေလုပ်ခဲ့တယ်လို့လည်းထည့်သွင်းပြောခဲ့ပါတယ်။သတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့ပထမအကြိမ်လွတ်တော်ရေးရနာတဲ့နောက်ဆုံးနေ့မှာသူရောဥရွှေမန်းကမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားခဲ့တာပါဒေါ်ဆန်းစုကြည်ဖွဲ့စည်းမဲ့အစိုးရတဲ့လက်ထက်မှာနေရာပေးလာပါကသူ့အနေနဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းမရွေးချယ်ဘူးဆိုရင်လည်းနိုင်ငံရေးအလုပ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ
်ဘယ်တောင်ပဲကိစ္စတွေမှာလှုပ်ပေးပါနော်ဆိုရရတော့လောလောဆယ်တော့မရှိပါကိုယ့်ရဲ့တုံ့တက်ချက်မျောလင့်ချက်ပေါ့လေတော်စားစုကြည်ဆိုလို့ရှိရင်လည်းသူအတောင်ပေးမယ်သို့မဟုတ်အတုံးချမယ်ဆိုရင်ပေါ့လေတေချာစဉ်းစားပြီးတော့နှုတ်နှစ်ဖက်အကျိုးရှိမယ်တိုင်းပြည်အတွက်အကျိုးရှိမယ်ကိစ္စမျိုးဖြစ်မယ်လို့ပဲထင်ပါတယ်အဓိပ္ပာယ်ကတော့ဘယ်နေရာဘယ်ယာဓုပါတာဝန်ဆိုတဲ့ဟာကိုအဓိကထားမစဉ်းစားပဲနဲ့အများအကျိုးတိုင်းပြည်သူအတွက်လှုပ်ဆောင်ပေးမယ်ဆိုတဲ့မူလရည်တိုင်းပဲဖြစ်ပါတယ်
သူရဦးရွှေမန်းကအခုလိုပြောဆိုခဲ့တာပါ။လက်ရှိမှာ NLD ပါတီရဲ့လွှတ်တော်တွေအတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌနေရာတွေရွေးချယ်မှုမှာအကြံဉာဏ်တွေပေးခဲ့ကြောင်းပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌနေရာကိုပြည်ခိုင်ပြိုးပါတီဝင်ကချင်လွှတ်တော်အမတ်ဦးတီခွန်မြတ်ကိုရွေးချယ်ဖို့ထောက်ခံပြောဆိုခဲ့ကြောင်းသူရဦးရွှေမန်းကပြောဆိုထားပါတယ်။ဒီပေါ်မှာ NLD ပါတီဖွဲ့စည်းမဲ့အစိုးရအသည့်အတွက်လူရွေးချယ်မှုမှာဥတုရာရွှေမန်းအနေနဲ့ရွေးချယ်နိုင်ဖို့ထောက်ခံပေးထားသူရှိမရှိကို VOA ကမေးမြန်းတာမှာသူရဦးရွှေမန်းကတော့အခုလိုပြောဆိုခဲ့ပါတယ်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွက်လျှို့ဝှက်ပြီးတော့အဓိကထားစဉ်းစားဆောင်ရွက်ကိစ္စလေးဖြစ်ပါတယ်။အစိုးရဖွဲ့စည်းတို့ပြည်ထောင်ခံမှာဝန်ကြီးပေါ့လေဝန်ကြီးရွေးချယ်ရေးတို့ဘယ်လိုသမရဖြစ်လာမလဲဘယ်လိုဖြစ်စီရင်လဲဆိုတာအဲ့လိုပြောလိုက်မယ်ဆိုရင်ခொနယ်ကလဲလဲပတ်ပတ်နဲ့မိလိုက်တဲ့မိကွန်းကိုဥက္ကရာကြီးကထောင်ချောက်ထဲဝင်ပြီးဖြေလိုက်လို့ဖြစ်သွားမှာပွင့်လင်းမြင်သာမှုဆိုတာကလိုပါတယ်သူ့အချိန်နဲ့အချိန်ပဲဖြစ်ပဲတရားမလို့ခொနယ်တိုင်မင်နေဆိုတဲ့နေရာမှာအဲ့ဒါကြီးလဲပါနိုင်တာပေါ့နော်အဲ့ဒါကြီးလဲပါနိုင်တာပေါ့ပါနိုင်ပေးနဲ့ဘယ်သူဘယ်လိုဆိုတာတော့လဲလုံခြုံမှုချိုးဖောက်လို့တိုင်မင်နေလူပုံများနော်သစ္စာမရလည်းရောက်သွားနေ
မကြာမီအစိုးရအသစ်ဖွဲ့စည်းတော့မယ်အနိုင်ရပါတီ NLD အနေနဲ့ကြုံတွေ့လာမယ်စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးသူကအခုလိုပြောဆိုခဲ့ပါသေးတယ
်စိန်ခေါ်မှုကတော့တော်တော်များတယ်အဲသူတို့ရင်ဆိုင်ကြုံတွေ့ရ mindset ပေါ့လ လူဆိုတဲ့နေရာမှာအားလုံးဆိုလိုရတယ်ဒီနေ့တွေ့ကြုံခဲ့တဲ့အတွေ့အကြုံတွေကဘောဦးစည်းစနစ်အမိန့်နဲ့ညွန်ကြပြီးအုပ်ချုပ်မယ်ဆိုတယ်အဲ့ဒီအနေပြီးတော့ကတည်းကဒီမိုကရေစီနီးကြပြန်အုပ်ချုပ်မယ်ဆိုတယ်အဲ့ဒီမိုင်းစနစ်အဲ့ဒီအလေးချင်းဒါအခက်အခဲဆုံးကတစ်ခုပဲဖြစ်ပါတယ်အဲ့ဒီမှာ
အလူရီအလုတ်ကန်ရလာမယ်။နိုင်ငံရင်းနှီးမြှုပ်နှံတွေလျှင့်ပြီးဝင်လာမယ်။ပြည်ထောင်ကမှာဝင်ငွေတွေတိုးလာမယ်။စသည်စသည်ပေါ့လေ။ဒီလိုမျှော်လင့်ချက်တွေကတအားကြီး။အဲ့ဒီတအားကြီးကြလဲစင်ခေါ်မှုတစ်ခုပဲ။မကြခင်တင်မြှောက်ခံရမယ်သမရနဲ့ပတ်သက်ပြီးဘယ်သူဘယ်ဝါကိုဖြစ်ဖို့နဲ့ဘယ်သူကိုသမရဖြစ်ချင်သလဲဆိုတာကိုတော့တိကျစွာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။စေကောင် ောင်းခဲ့တယ်လို့သူကပြောဆိုထားပါတယ်။ဒါပေမဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လေဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။လက်ရှိချိန်မှာပထမကြိမ်ကျင်းပတဲ့လွှတ်တော်တွေဟာဒီကနေ့မှပဲရန်နာလိုက်ပါပြီ။လာမယ့် February 1ရက်နေ့မှာဒုတိယကြိမ်လွှတ်တော်တွေပြန်စတော့မှာဖြစ်ပေမဲ့ခုချိန်ထိတော့လွှတ်တော်နှစ်ရက်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုပဲ NLD ပါတီကထုတ်ပြန်ပေးထားပါတယ်။ဒီမှာလွှတ်တော်နာယကဟောင်းတဦးလည်းဖြစ်တက်မတော်သားတဦးလည်းဖြစ်တဲ့သူရဦးရွှေမန်းဟာဒေါန်စန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်တာကြောင့် NLD ပါတီအစိုးရဖွဲ့မယ်ဆိုရင်တမရလုပ်ပိုင်ခွင့်နဲ့တာဝန်ပေးမဲ့နေရာတနေရာကိုရရှိနိုင်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ရှင်
။မိခသတင်းပေးပို့သွားတာပါ VOA မြန်မာပိုင်းကနေတောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လွတ်တော်သတင်းနောက်တစ်ပုဒ်ကိုတစ်ဆက်သေးတင်ပြပါဦးမယ်။လာမယ့်သတင်းပတ်ထဲမှာစတင်တော့မယ်လွတ်တော်သစ်အတွက်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်လိုက်တဲ့အဆိုပြုစည်းရုံးနဲ့ပတ်သက်ပြီးလွတ်တော်အမတ်အသီးသီးမှလည်းအမြင်သဘောထားတွေမတူညီကြပါဘူးလွတ်တော်ရင်အဓိကနေရာတွေမှာတိုင်းရင်းသားတွေကိုနေရာပေးသလိုတက်ဆိုင်ရာဒေသအစိုးရတွေမှာလည်းတိုင်းရင်းသားပါတီတွေကိုနေရာပေးလာဖို့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေကမျှော်လင့်နေပါတယ်လွတ်တော်ဥက္ကဋ္ဌနေရာသစ်အတွက်အမြင်တွေကိုနှိပြီးတော့ရောက်နေတဲ့ VOA သတင်းထောက်ကိုစီသူကစူးစီးတင်ပြထားပါတယ်ရှင်
ဖေဖော်ဝါရီလတရနေ့မှာစတင်မဲ့လွှတ်တော်သစ်အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကနာမည်စင်းအစုပြုထားတာတွေရှိပါတယ်။လွှတ်တော်နေရာရဲ့ဥက္ကဋ္ဌနေရာတွေအတွက် NLD ပါတီဝင်တွေကိုပဲရွေးချယ်ထားပေမဲ့ဒုတိယဥက္ကဋ္ဌနေရာအတွက်တော့ကြံ့ခိုင်ရေးပါတီကကချင်လွှတ်တော်ကိုယ်စားလှယ်နဲ့ရခိုင်မြို့သားပါတီကိုယ်စားလှယ်တို့ကိုရွေးချယ်အစုပြုထားပါတယ်။အခုလိုလွှတ်တော်ရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဥက္ကဋ္ဌနေရာကို NLD ကိုယ်တိုင်ကဥဆောင်သွားဖို့စီစဉ်တာဟာနိုင်ငံရေးဇက်ခုံရဲ့အဓိကနေရာတွေကိုလက်မလွတ်လိုတာကြောင့်ဖြစ်တယ်လို့တချို့တိုင်းသားတွေကမြင်ပါတယ်။ရခိုင်မျိုးသားပါတီဒုက္ခထတယောက်ဖြစ်တဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကသူ့အမြင်ကိုခုလိုပြောပါတယ်
။လွတ်တော်ဥက္ကဋ္ဌဆိုတာကကာလုံကိုရောက်တယ်။ဟုတ်ပြီနော်၁၇မေးမှာ၂မေးယူသွားတာပေါ့။ကိုယ့်ပါတီကကိုယ်ယူရဲဒါအတွင်းစည်းလုံခြုံမှုကိုယူတယ်။ဒုတိယဥက္ကဋ္ဌကကျွန်တော်ခုနပြောသလိုပေါ့နော်။လွတ်တော်ကိုရုံးအဖွဲ့ကိုအုပ်ချုပ်မဲ့ရန်နေရာအောက်ပြင်ရှိတယ်။အဲ့တော့လွတ်တော်မှာဥက္ကဋ္ဌကြီးအဓိကပြောပိုင်ဆိုပိုင်ခွင့်များတယ်ဒုတိယဥက္ကဋ္ဌသည်ရုံးအုပ်ချုပ်ရေးအကြီးအကဲလောက်ပဲရှိတယ်အတန်ငြိမ်သွားတာပေါ့တကယ်တကယ်လွှတ်တော်တစ်ခု၅နှစ်ဖြတ်သန်းတဲ့အခါမှာဒုတိယဥက္ကဋ္ဌရဲ့ဉာဏ်ရည်သည်ကြီးကြီးမားမားမရှိဘူ
းမြို့သားလွှတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်အစိုးပြုခံထားတဲ့ရခိုင်မြို့သားပါတီကဦးအေးတောင်ကတော့သူ့ကိုရွေးချယ်ဖို့အတွက်ကြိုတင်ဆွေးနွေးထားခြင်းမျိုးမရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တအားသည့်ကြိုပမ်းသွားဖို့ဆန္ဒရှိတယ်လို့ပြောပါတယ
်အဓိကတော့လွှတ်တော်ထဲမှာဥပဒေတွေပြင်ဆင်တာပြင်မယ်ပေးတဲ့နာပေးမယ်ဒီသူကိုကြိုးပြမယ်ဥပဒေတွေပေါ့ပြမယ်သူတပြင်းငထောင်ရှိဖွဲ့စည်းပုံခြေခံဥပဒေကိုရခိုင်မျိုးသားပါတီကကိုယ်စားလှယ်များတိုင်းရင်းသားကိုယ်စားလှယ်များသူတပြင်းနိုင်ငံတွေကကိုယ်စားလှယ်များနဲ့ရတွေ့ဆောင်ရဲဒီကြိုးပမ်းသွားမှာဖြစ်ပါ
တော်မှာ NLD ကတိုင်းရင်းသားကိုယ်စားလှယ်တွေကိုနေရာပေးုံနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးနဲ့မျိုးသားရင်ကြားစည်ရေးအတွက်တော့မလုံလောက်သေးဘူးလို့မွန်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကမြင်ပါတယ
်။ရန်သူရေးနဲ့ကိုပိုင်ပြတ်ထန်းခွက်နော်ဒီနေရာကိုတိုင်းရင်းသားပါတီကကိုယ်စားလှယ်တိုင်းရင်းသားပါတီကကိုယ်စားလှယ်မဟုတ်ပဲနဲ့နော်တိုင်းရင်းသားလူမျိုးစုဖြစ်တဲ့ NLD ကကိုယ်စားလှယ်ပဲဖြစ်ဖြစ်နေရာပေးလို့တော့ဒန်းတူရေးနဲ့ကိုပိုင်ပြထန်းခွက်မအနှစ်သာရမပါဘူးဒါလုံးဝမပါသေးဘူးဆိုရင်ရင်ကြားစီရေးရတော့တိတ်ပြီးတော့ထျောက်မှုမရှိဘူ
း NLD ကပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်ကြံ့ခိုင်ရေးပါတီဝင်ကချင်လွတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကိုလည်းရွေးချယ်ထားပါတယ် ဒီပေါ်မှာတချို့သောကိုယ်စားလှယ်တွေနဲ့နိုင်ငံရေးလှလှသူတွေကဝေဖန်နေတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုရွေးတဲ့အပေါ်မှာတန့်ခိုင်ရေးပါတီဝင်ကိုကန့်လွတ်တော်အမတ်ဦးကျော်နီနိုင်ကတော့သူ့အမြင်ကိုခုလိုပြောပါတယ
်။ကျွန်တော်တို့မျှော်လင့်တာကတော့ကျွန်တော်တို့ဟိုပါပေါ့ပြည်ထောင်စုဝန်ကြီးတွေရောအဲဒီလိုပဲရင်ကြားစစ်အောင်ရွေးပေးနိုင်လို့ရှိတော့ဘူးတင်းမြတ်ပါပေါ့
။အာဏာရလာမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းသားကိုယ်စားလှယ်တွေကိုလွတ်တော်တွင်မှနေရာပေးလာတာကိုတိုင်းသားအများစုကကြိုဆိုကြပါတယ်။ဒါပေမဲ့ဒေသဆိုင်ရာအစိုးရဖွဲ့တွေမှာတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကပဲဥဆောင်တာထက်သက်ဆိုင်ရာတိုင်းသားပါတီတွေကိုစိုးရဖွဲ့ခွင့်ပေးဖို့လည်းအရေးကြီးတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။
အဲ့တော့ပြည်ထောင်စုပါတီကြီးရယ်ဆုံးမှုခုကလေးကထန့်ကျက်နေပြီဆိုရင်ကျွန်တော်တိုင်းသားပါတီများရှင်သာမှုဥမာ majority seat အခုကိုသက်ဆိုင်ရာပြည်နယ်မှာရပါလျက်နဲ့အုပ်ချုပ်ရေးရန်နေရာအုပ်ချုပ်ရေးရန်နေရာဆိုတာအာဏာပဲ။အာဏာရမှပဲလူမှုလိုလားချက်တွေကိုအကောင့်တွေဖွင့်နိုင်မယ်။ခုစီအချုပ်ပုံအခြေခံဥပဒေပါတက်ခန့်ချက်ဖြစ်တယ်ကောအာနာဆိုတာလူထုအတွက်ပါတီတစ်ခုရဲ့ရည်မှန်းချက် policy ကိုအကောင့်တွေဖို့ဖို့အတွက်အုပ်ချုပ်ရေးရန်နေရာကိုကင်နိုင်ဖို့လိုတယ်ကင်ခွင့်မရှိရင်နော်ပြည်နေတွေမှာဖွဲ့တဲ့တိုင်းသားပါတီများရဲ့အသက်မရှိတော့ဘူးပေါ့
ငါးနှစ်တာကျင်းပခဲ့တဲ့ပထမကြိမ်လွှတ်တော်ကိုဒီကနေ့ပဲရနာလိုက်ပြီဖြစ်ပါတယ်လာမယ့်သတင်းပတ် February 1ရက်နေ့မှာတော့NLD ကအစိုးပြုထားတဲ့လွတ်တော်ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌအသစ်တွေကိုစာနာမေးပေးရွေးချယ်ပြီးဒုတိယအကြိမ်လွှတ်တော်ကိုစတင်တော့မှာဖြစ်ပါရခင်ဗျာ
ကိုစီသူမေးမြန်းတင်ပြတော့ရပါရှင် VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ညနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်
။ Republican Party ကိုစားပြုသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေသူတွေတနင်္လာနေ့ကြရင်လုံးမဲ့ Iowa Caucus Party တွင်အကြိုရွေးကောက်ပွဲမတိုင်ခင်မှာကြာသပတေးနေ့ညကနောက်ဆုံးစကားဆက်ထိုးပွဲလုပ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲဝင်မဲ့သူတယောက်ယောက်တွေဒီပွဲကနေထောက်ခံမဲ့ပူရလာမလားဆိုတာကတော့မသိနိုင်သေးပါဘူး။ Caucus အကြိုရွေးကောက်ပွဲဟာလာမဲ့သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်ဘယ်သူဖြစ်မယ်ဆိုတာကိုရွေးချယ်ကြမယ်ပွဲပါ။စကားစစ်တူဘက်ကကမကထပြုကျင်းပပေးတဲ့ Fox သတင်းဌာနနဲ့အငင်းပွားတာကြောင့်ကိုယ်စားလှယ်လောင်းနေတဲ့ထိတ်ကပြေးနေတဲ့ Donald Trump ကစကားစစ်တူဘက်မှာမပါပါဘူး။အဲဒီစားစကားစစ်တူဘက်လုတဲ့နေရာနဲ့မိနစ်ပိုင်းမဲ့ဝေးတဲ့နေရာမှာစစ်ပြန်တွေအတွက်ရောင်းမငွေရှာပွဲတစ်ခုကိုလုပ်ပါတယ်။ American ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတဟာ Democratic Party ဘက်ကဖြစ်မယ်ဆိုတာသိကြတယ်လို့ American သမ္မတ Barack Obama က Democratic Party ဝင်တွေကိုပြောလိုက်ပါတယ်။တကယ်လို့များမရေမရာဖြစ်နေတယ်ဆိုရင်တော့လို့သမ္မတ Obama ကဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရမှာဖြစ်ပြီးတော့သူ့ကိုဆက်ခံမဲ့သူဟာဒီမိုကရက်သမ္မတတူဖြစ်မယ်လို့ကြာသပတေးနေ့ကဝါရှင်တန်မြို့တော်ရဲ့မျိုးဖွဲ့မှာရှိတဲ့ဘယ်ဒီမိုမြို့မှာပြောသွားတာပါသူ့ရဲ့ခံမှန်းချက်ပေါ်ယုံကြည်မှုရှိတဲ့ကြောင်းဘာကြောင့်လဲဆိုတော့ဒီမိုကရက်တွေဟာအမေရိကန်ပြည်သူတွေရဲ့လူဝတ်ချက်တွေကိုအလေးထားလှုံ့ဆော်ပေးနေတာကြောင့်ဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်စီကာဗရန့်စ်ပို့နဲ့ပတ်သက်ပြီးရေးပေါ်စီဝေးတက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတနင်္လာနေ့မှာလုပ်ဖို့အစီအစဉ်ထားပါတယ်ချင်းကနေတဆင့်ဖြစ်တဲ့ virus ပိုးဟာစိုးရိမ်စရာကောင်းလောက်တဲ့နှုံနဲ့ပြန့်နှံ့နေတယ်လို့WHO ညွှန်ကြားရေးမှူးကပြောလိုက်ပြီးတဲ့နောက်အခုလိုရေးပေါ်အစည်းအဝေးလုပ်ဖို့အစီအစဉ်တာပါအမေရိကတိုက်ကလူသန်းပေါင်းများစွာဒီရောဂါပိုးတင်ထားနိုင်ခြေရှိတယ်လို့ WHO ကသတိပေးထားပါတယ်ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာနှိကွေးသွားစေဖို့နဲ့တားဆီးဖို့သမရိုးကြရောသမရိုးကြမဟုတ်တဲ့နည်းလမ်းတွေကိုပါသုံးပြီးတော့တာဝန်ရှိသူတွေကလှုံ့ဆော်နေပါတယ်မွေးကင်းစကလေးငယ်တွေမှာပါလာတဲ့ချိုးရင်းချက်တွေကဒီရောဂါပိုးနဲ့ဆက်ဆံနေပါတယ်မြောက်ကိုရီးယားနိုင်ငံဟာနောက်သတင်းပတ်အတွင်းမှာဒုံးကျည်တစ်စင်းပြစ်လွတ်ဆန်းသက်ဖို့ပြင်ဆင်နေတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကတိတိကျကျပြောနေကြပါတယ်ဒုံးကျည်ပြစ်လွတ်ဖို့ပြင်ဆင်နေတယ်လို့ယူဆနိုင်တဲ့လှုံ့ဆော်မှုမျိုးတွေမြောက်ကိုရီးယားကလုပ်နေကြောက်ကိုတွေ့ထားတယ်လို့အမည်မဖော်တဲ့ American တာဝန်ရှိသူတွေက Writer သတင်းဌာနကိုပြောပါရခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Gardis Pineam ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီတိုင်းဒိုမီတာ24 kHz 11.33ည၊လိုင်းဒိုမီတာ25 kHz 11.665၊လိုင်းဒိုမီတာ51 kHz 55.55နဲ့လိုင်းလမီတာ190 kHz တင်ကခွန်ကားရကနေတရိုက်ထုံးလင့်ပေးသွားအောင်ပါပါဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမွှေးလမ်းပါစေရှင
This program has come to you from the Voice of America, Washington.